ဝိုင်းမော်နဲ့မိုးမောင်းမြို့နယ်အတွင်းမြကြီးနားဗမော်လမ်းတစ်လျှောက်ကစစ်ကောင်စီတပ်စခန်းတွေကိုဒီလ9ရက်နေ့ကတပြိုင်တည်းတိုက်ခိုက်ခဲ့ပြီးဒီနေ့အထိတပ်စခန်းအကြီးအငယ်20ကျော်ကိုသိမ်းယူနိုင်ခဲ့တယ်လို့ကချင်လူမျိုးရေးတပ် KNA ကကြေညာလိုက်တာဖြစ်ပါတယ်ဒီလိုသိမ်းယူခဲ့တဲ့စခန်းတွေထဲမှာအရေးကြီးတဲ့စစ်ကောင်စီတပ်စခန်းတချို့ပါဝင်ကြောင်းလဲ KNA ရဲ့ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးက VOA ကိုပြောပါတယ
်မလ9ရက်ကနေဒီနေ့7ရက်နေ့အထိပေါ့ဒီလေဆာပတ်ဝန်းကျင်ပေါ့ဒီမချိနာဘုံမောကလန်တကြောလုံးမှာဆိုလို့ရှိရင်တော့အလုံးအကြီးအငယ်အလုံးပေါင်းလို့ရှိတော့20ဝန်းကျင်လောက်တင်းလိုက်ပါပြီ9ရက်နေ့မှာကတော့ခရယာတောင်ခန်းကိုတင်းတာဖြစ်ပါတယ်10ရက်နေ့မှာတော့ခရယာတောင်နဲ့အကကြက်ဖြစ်နေတဲ့နောင်ရာချင်းခန်းဆိုတဲ့တပ်ခန်းကိုပြန်ခတ်တင်းတာဖြစ်ပါတယ်ခင်ဗျာ Now 9ရက်နေ့မှာခတ်တင်းတဲ့တစ်ခုရှိတာတော့ကစင်ဘုံဆိုတဲ့ခန်းအဲ့တော့ကြားရကခန်းဖြစ်ပါတယ်အဲ့ဒါတွေရောလေဆာပတ်ဝန်းကျင်မှာရေးကြီးတဲ့စခန်းတစ်ခုပါလေ
။ခရဝန်တက်စခန်းဟာ2013ခုနှစ်က KIA ကလက်လွတ်လိုက်ရတဲ့စခန်းဖြစ်ပြီးလိုင်ဇာနဲ့အမြောက်တကန်းအကွာမှာတည်ရှိတာဖြစ်တယ်လို့ကစံကောင်စခန်းကတော့မိုးမောက်မြို့နယ်အတွင်းကလိုင်ဇာအဝင်လမ်းမှာတည်ရှိတာဖြစ်ပါလေ။အခြားရေးကြီးတဲ့တက်စခန်းတွေကတော့ဒီလ9ရက်နေ့ကလိုင်ဇာအနီးကဘုံပြံပွန်စခန်းနဲ့10ရက်နေ့မှာအင်တက်ပွန်စခန်းနဲ့မလီစခန်း9ရက်နေ့မှာတော်ဖွင့်ရန်ကခလာရ142တက်စခန်းတို့ကိုတင်းယူခဲ့ကြောင်းပြောပါလေ။ဒီအပိုင်းမှာဖားကန့်မြို့နယ်တာမခန်စခန်းနဲ့ဆွန်ဘရာဘန်မြို့ကတက်စခန်းတချို့ကိုတင်းယူတာရှိခဲ့ကြောင်းနဲ့ဒီနေ့စီရေးအခြေအနေကိုအခုလိုဆက်ပြောပါတယ်
။တာမခန်စခန်းကတော့မနေ့ကစီရင်နဲ့မှာအပြည့်တိုင်တင်းလို့ရပါပြီ။သူတို့လည်းရှိတဲ့အကျိုးကြံတဲ့ဆွေပြေကုန်ပြီ။ဆွန်ဘရာဘုံဘက်မှာကတော့စီရင်နဲ့ခလာရ46ပေါ့နော်။အဲ့ဒီစခန်းတစ်ခုကိုထိတာရှိပါတယ်။မလီးယားနဲ့ဆွန်ဘရာဘုံကြားကစခန်းဖြစ်ပါတယ်။ကျွန်တော်လေသာပတ်ဝန်းကျင်ရဲ့အခြေအနေကတော့ခုတတိကတော့တနည်းသူချမတော်မရှိဘူးဟိုလေကြောင်းလေလာတယ်လားမရှိဘူးအဲမဲ့ပင်အတန်လည်းမကြောက်ဘူးတနည်းတော့ခုတတိပေါ့နော်ချာပတ်ဝန်းကျင်မှာလည်းခုတတိကတော့မကြောက်ဘူးဟိုဖက်ကန်ဘက်မှာတော့ဒီမနေ့ရင်းဆက်တိုက်ပွဲတွေရှိတယ်လို့တော့ကြားတယ်ဒါပေမဲ့ခုတော့ဆက်ပြီးမှတင်းကတော့မထွက်တော့ဘူ
းဒီနေ့နေကင်းတနအိမ်မှာတော့မိုးမောက်မြို့နယ်မြကြီးနားဗမော်ကားလမ်းအနောက်ချမ်းကနှင်းဤရွာကိုလနကြီးကြီးကြတာကြောင့်ဆစ်ဆောင်3ဦးသေဆုံးသွားတယ်လို့ဒေသခံတူကပြောပါတယ
်။ဒီဘက်ထဲမှာလနကြီးကြီးဆဲတော့တော့ဆုံးရမှာတည်တယ်။အခုဒီဆစ်ဆောင်တဲ့ယွာနင်းဤယွာလေးပေါ်တဲ့ကလေးတွေကတာလီကကလေးတွေဒီဘက်ဆစ်လာချောင်းလေးအဲတာလီကကလေးတို့ရောက်ခဏရှိလို့ပြောပါသေးတယ်။ခဏတနိုင်းနိုင်းအဲ့တော့အဲဝင်းချီတော့ပဲ။တကွဲပြားချင်းနေပြီးတချို့ဟာဟိုးတကလားဘက်ကိုသွားတဲ့လူကသွားလီဘိုဘက်ကိုဆောင်းတဲ့လူကဆောင်းဟိုမနောင်ကိုပေါ်တဲ့လူကတော့ဒီမှာတကွဲတပြားချစ်သွားပြီဒီမှာဘုရောမရှိတော့ဘူ
းနင်းဤရွာကိုဆစ်ဆောင်လာသူတွေဟာမိုးမောက်မြို့နယ်ကမြို့သစ်ကုံလော်နွန်လန်းတာလီစတဲ့မြကြီးနားဗမော်လမ်းဘေးကကြေးရွာကဖြစ်ပါတယ်ဒီကားလမ်းတစ်လျှောက်ရှိတဲ့ဒေသခံတွေဟာမိုးမောက်ဗမော်နဲ့ကားလမ်းအနောက်တကျောမုံလွဲချောင်းဘေးကကြေးရွာတွေဘက်ကိုပြီးခဲ့တဲ့ရက်ကတိမ်းရှောင်ခဲ့ကြတာဖြစ်ပါတယ်ဖာကန်မြို့နယ်ကတာမခန်ရှိခမာယာ119တပ်စခန်းကိုဖေဖော်ဝါရီလ26ရက်နေ့ကတည်းက KNA နဲ့ပူးပေါင်းတပ်တွေကတိုက်ခိုက်နေတာဖြစ်ပြီးမတ်လ9ရက်နေ့ညပိုင်းမှာစစ်ကောင်စီတပ်တွေဆုတ်ခွာသွားခဲ့ကြောင်းလည်းပြောပါတယ်ဒီကနေ့မှာတော့ဖာကန်မြို့နယ်ဆိုင်းတောင်ရဲစခန်းမှာခဏကြာပစ်ခတ်မှုရှိကြောင်းနဲ့လက်နက်ကြီးကြီးထိမှန်တာကြောင့်ရဲသားတို့ထိခိုက်ပျက်ဆုံးတာရှိကြောင်းလည်းဖာကန်ဒေသခံတူကပြောပါတယ်ဒေသတွင်းသတင်းမီဒီယာတွေမှာတော့ဖားကန့်မြို့နယ်နတ်မော်ဘက်မှာတိုက်ပွဲဆက်လက်ပြင်းထန်နေတယ်လို့စစ်ကောင်စီတပ်ရဲ့ဖားကန့်ဗျူဟာဂုံးကပစ်တဲ့လက်နက်ကြီးကြောင့်နတ်မော်နဲ့ဆိုင်းတောင်မှာအရသာ၄ယောက်တေဆုံးကြောင်းလည်းဖော်ပြထားပါတယ်။ကချင်ပြည်နယ်ကတိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီကလက်တလောသတင်းထုတ်ပြန်ထားတာတော့မတွေ့ရသေးပါဘူး။ဝိုင်းမော်မြို့နယ်အောင်မြေနှစ်ကျေးရွာမှာဒေသခံတွေကို KIA ကဘေးလွတ်ရာကိုတိမ်းရှောင်ဖို့တတိပေးထားပြီးစစ်ကောင်စီတပ်ကလမ်းပိတ်ထားတာကြောင့်ပြည်သူတွေရာနဲ့ချီပိတ်မိနေကြောင်းလဲဒေသခံတွေကပြောပါတယ်ဒေသတွင်းသတင်းမီဒီယာတွေကတော့ဘာသာရေးနဲ့ငြိမ်းချမ်းရေးအဖွဲ့အစည်းတွေကကချင်ပြည်နယ်ဝန်ကြီးချုပ်နဲ့မပခတိုင်းမှုကိုတင်ပြဆောင်ရွက်နေကြောင်းဖော်ပြထားပါတယ်က ကချင်ပြည်နယ်အတွင်းမှာဒီလ9ရက်နေ့တိုက်ပွဲတွေစတင်ပြီးနောက်ဗမော်နဲ့မြစ်ကြီးနားလေးစိတ်ကိုပြစ်ခတ်တိုက်ခိုက်တာတွေရှိလာကြောင်းလေရင်ကွင်းတစ်ခုလုံးကိုလည်းရက်အကန့်အသတ်မရှိပိတ်ထားပါတယ်။ KAI ဘက်ကဒီနှစ်ဆန်းကစတင်ပြီးစစ်ရေးအရှိန်မြင့်တင်လာခဲ့ရကဖားကန်မန်စီမိုးမောက်ဝိုင်းမော်ဆွန်ဘရာဘန်ဘတ်တွေမှာပါတိုက်ပွဲတွေကျယ်ပြန့်လာသလိုဒီကနေ့မှလည်းစကိုင်းနဲ့ရှမ်းပြည်နယ်အဆက်ဒေသကတာနဲ့မဘိန်းကြားမှာလည်းတိုက်ပွဲတွေဖြစ်ပွားနေပါတယ်ခင်ဗျ။